to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမမများသတင်းအောင်နဲ့ကျွန်တော်ကြိုကြောသိမ်းပြပြပါပါသမ္မတ Trump ကိုတရားစွဲမဲ့ဆွဲချက်နှစ်ခုကိုမဲခွဲဆုံးဖြတ်မဲ့အောက်လွှတ်တော်မှာအခုချိန်ထိအခြေတင်ပြောဆိုနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာကုတူပါလောင်ဒုက္ခသည်စခန်းမှာဒုက္ခသည်တွေနဲ့ပြည်ဆောင်ဆွေးနွေးပါတယ်မြောက်ကိုရီးယားကအမေရိကန်အတွက် Christmas လက်ဆောင်ဆိုပြီးတာဝေးဒုံးကျည်ပြည့်လွတ်ဆန်းသတ်မဲ့လာလာရှိနေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့သတင်းလွှာတွေကိုတင်ဆက်တဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံမှာသူတို့စီစစ်လက်ခံဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြီးသူတွေကိုလက်ခံဖို့မြန်မာဘက်ကအစဉ်သစ်ဖြစ်နေကြောင်းကုလသမဂ္ဂမှမြန်မာကပြောဆိုလိုက်ပါတယ
် We are ready to receive verified returnees in a voluntary safe and dignified manner in accordance with the bilateral arrangements
သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်ဒါအပြင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းနဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာလုံခြုံရေးတင်းကျပ်တဲ့အခြေအနေအကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေပြင်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်မြကစင်အောင်တို့ကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးနှစ်ယောက်ကလွှတ်တော်အမတ်တွေအခုကျွန်တော်တို့သတင်းကြေညာနေချိန်ထိအခြေတင်ပြောဆိုနေကြပါတယ်။အာဏာလွှဲသုံးစားလုံးမှုကွန်ကရစ်လွှတ်တော်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့ဆွဲချက်နှစ်ခုနဲ့သမ္မတကိုတရားစွဲဖို့အောက်လွှတ်တော်တရားရေးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အတွက်အခြေတင်ပြောဆိုနေကြတာပါ။သမ္မတထရမ့်မှာ2020ပြည်သမ္မတရွေးကောက်ပွဲအတွက်သူ့ပြိုင်ဘက်တဦးဖြစ်သူဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးတာကွန်ဂရက်ရဲ့စုံစမ်းစစ်ဆေးမှုမှာဟန်တာနှောက်ယှက်တာတွေကြောင့်သူ့ကိုတရားစွဲဖို့ကလွဲပြီးတခြားရွေးချယ်စရာမပေးခဲ့ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဆွေးနွေးပွဲအဖွဲ့မှာပြောသွားပါတယ်။သမ္မတထရမ့်ကိုအခိုင်အမာထောက်ခံကြတဲ့ Republican မတ်တွေကတော့ Mrs. Pelosi ရဲ့ပြောဆိုချက်ကိုပယ်ချပြီး Democrat တွေဟာလွန်ခဲ့တဲ့3နှစ်မှာသမ္မတထရမ့်အနိုင်ရခဲ့ကြတဲ့ကတရားစွဲခြင်းနေကြတာလို့ပြစ်တင်ဝေဖန်ပါတယ်။အောက်လွှတ်တော်မှာ6နာရီကြာအခြေတင်ပြောဆိုကြပြီးတဲ့နောက်ဆွေးချက်နှစ်ခုအပေါ်မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အတွက်မဲကြလက်ကတော့တန်လျာဖြစ်စရာမရှိပါဘူး။ Republican Party ကသမ္မတထရမ့်ဟာအမေရိကန်နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်မှာတရားစွဲခံရတဲ့3ရောက်မြောက်သမ္မတဖြစ်လာဖို့တည်ကြနေပြီဖြစ်ပါတယ်
။အခွန်ရှောင်မှုငွေမဲခွာချမှုတွေနဲ့ထောင်ဒဏ်9နှစ်ကျော်ပြစ်ဒဏ်ချခံထားရတဲ့ American သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွဲစည်းရုံးရေးမှူးဟောင်း Paul Manafort ကိုဒီနယ်တွင်အင်ချမ်းမြေချင်းဝေဆိုင်ရာလိမ့်လည်မှုနဲ့နယူးယောက်တရားရုံးကဗဟုသုဟုနေ့ကထပ်ပြီးတော့ဆွဲချက်တင်လိုက်ပါတယ်။သမ္မတထရမ့်အနေနဲ့မန်နူဖော့အပေါ်မှာချမှတ်ထားတဲ့အစိုးရပြစ်ဒဏ်တွေအပေါ်လူငယ်ခွင့်ပေးနိုင်တဲ့အာဏာရှိတဲ့အတွက်နယူးယောက်တရားရုံးတရားသူကြီးကအခုလိုဆွဲချက်အစ်စ်တွေထပ်ပြီးတော့တင်လိုက်တာပါ။အသက်80အရွယ်ရှိပြီဖြစ်တဲ့ဖော့မန်နူဖော့ကတော့ကျန်းမာရေးကြောင့်ဗဟုသုဟုနေ့ကတရားရုံးကိုလာရောက်နိုင်ခြင်းမရှိပါဘူး။ပြီးခဲ့တဲ့မလအတွင်းကပဲဖော့မန်နူဖော့ကိုအခွန်ရှောင်မှုငွေမဲခွာချမှုစတာတွေအတွက်ထောင်ဒဏ်၄နှစ်နီးပါးနဲ့ရုရှားလူလာတဲ့ယူကရိန်းသမ္မတအတွက်အကျိုးဆောင်ပေးတဲ့ကိစ္စနဲ့ဝါရှင်တန်တရားရုံးကထောင်ဒဏ်3နှစ်ခွဲပြစ်ဒဏ်ချမှတ်ထားတာပါအခုပြည်နယ်တရားရုံးရဲ့ဆွဲချက်တွေကသူ့ကိုထောင်ဒဏ်ချထားပြီးဖြစ်တဲ့ဆွဲချက်တွေနဲ့တူနေတဲ့အတွက်ပယ်ဖြတ်ပေးတင်ကြောင်းကိုဖော့မန်နူဖော့ရဲ့ရှေ့နေတွေကပြောပါတယ်ပြည်မှုထင်ရှားရင်ထောင်ဒဏ်25နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့ပြည်နယ်ပြစ်ဒဏ်တွေအပေါ်မှာတော့သမ္မတကဝင်ရောက်ဆွတ်ဖက်ပိုင်ခွင့်မရှိပါဘူးရှင
်အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်အပေါ်ဆန္ဒပြကန့်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအစင်းမြင့်တာဝန်ရှိသူတွေဗိုလ်ဒူးတွေကတွေ့ဆုံဆွေးနွေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမုစလင်နဲ့တခြားလူနည်းစုတွေအပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငြင်းပွားဝယ်အခုဥပဒေသစ်နဲ့ပတ်သက်လို့နှုတ်ဆက်နေသေးပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ကာကွယ်ရေးဝန်ကြီးမာ့ကအက်စပါတို့ဟာအိန္ဒိယဘက်ကအလားတူတာဝန်ရှိပုဂ္ဂိုလ်တွေနဲ့မဟာဗျူဟာနဲ့လူညုံရင်းဆိုင်ရာဆွေးနွေးကြတာပါ။တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုတံပြန်မှုသမ္မတထရမ့်အစိုးရကသူတို့ရဲ့မဟာဗျူဟာကိုတွန်းအားပေးလို့ဆောင်ရေးကြိုးပမ်းနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးစူဘရာဟမယန်ဂျိုင်ရှန်ကာ ကာဝေးဝန်ကြီးရက်စနတ်ဆင်းတို့နဲ့ဆွေးနွေးပွဲတွေဟာအမေရိကန်နဲ့အိန္ဒိယကြားအထူးအရေးပါတဲ့မဟာဗျူဟာမြောက်မိတ်ဖက်ဆက်ဆံရေးအလင်းအမြန်တိုးတက်လာတာကိုထင်ဟပ်နေတယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။အိန္ဒိယမှာမကြာသေးခင်ကပြဋ္ဌာန်းလိုက်တဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေဟာအိန္ဒိယနိုင်ငံရဲ့မွတ်စလင်လူဦးရေတန်း200ကိုဘေးဖယ်ထုတ်ဖို့ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီဦးဆောင်တဲ့အစိုးရရဲ့နောက်ဆုံးထွက်လာတဲ့ကြိုးပမ်းချက်ဖြစ်ပြီးဘာသာရေးကင်းလွတ်တဲ့အခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေသူတွေကတော့ပြောနေပါတယ်။
မြောက်ကိုရီးယားကခရစ်စမတ်ကာလအတွင်းတာဝေးပြစ်တုံးကြီးပြစ်လွတ်ဖို့ပြင်ဆင်နေပုံရတဲ့အတွက်ဒါဟာအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုအဆုံးသတ်သွားစေနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့ဆွေးနွေးဖို့စိတ်ဝင်စားတဲ့လက္ခဏာမတွေ့ရဘူးလို့လည်းမြောက်ကိုရီးယားအရေးသုံးသပ်သူကယ်လီဖိုးနီးယားမစ်ဒယ်ဘရီသိပ်ပံကနိုင်ငံတကာအရေးလေ့လာသူဂျိုရှွာဖော်လော့ကပြောပါတယ်။နျူကလ িয়ার ဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကဒီနှစ်ကုန်ကိုနောက်ဆုံးသတ်မှတ်ရပေးထားတဲ့အချိန်မတိုင်ခင်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကဒုံးကျည်စမ်းသပ်မှုနှစ်ခုလုပ်ခဲ့ပါတယ်။ဒီလအစောပိုင်းကမြောက်ကိုရီးယားကချင်းချောက်ထားတဲ့အတိုင်းအမေရိကန်အတွက်ခရစ်စမတ်လက်ဆောင်အနေနဲ့တာဝေးပြစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်လီဒါဗိုလ်ချုပ်ကြီးချားလ်စ်ဘရောင်းကပြောပါတယ်။မြောက်ကိုရီးယားကသတ်မှတ်တောင်းဆိုထားတဲ့ဒီနှစ်မကုန်ခင်မှာအမေရိကန်ဘက်ကလိုက်လျောမှုတွေလုပ်ပေးဖို့လက္ခဏာမပြတဲ့အတွက်မြောက်ကိုရီးယားဘက်ကအခုလိုလက်နက်စမ်းသပ်မှုတွေတိုးပြီးတော့လှုပ်လာတာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့မေလကလေးကတာတိုနဲ့တာလက်ပြစ်ဒုံးကျည်စမ်းသပ်မှုတွေလှုပ်လာတာအခုထိ73ချိန်ရှိနေပါပြီ။မကြာခင်မှာတာဝေးပြစ်ဒုံးဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေလှုပ်သွားမယ်လို့လည်းသတိပေးပြောဆိုထားပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေကနေကြော်သာပတိမနက်ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ရိုဟင်ညာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကပြောပါတယ်။ဥပဒေကြောင့်အချက်လက်တွေ၊တမိုင်းကြောင့်အချက်လက်တွေကိုအခြေခံပြီးရိုဟင်ညာဆိုတဲ့အခေါ်အဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရတယ်။ဒါပေမဲ့သူတို့လူမှုဝန်ပိုင်းတည်ရှိမှုကိုတော့ကျွန်တော်တို့မငင်းပါဘူးလို့ဦးချမ်းအေးကပြောပါတယ်။ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေအဖွဲ့ဟာဒီဇင်ဘာလ18ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကကူဒူပါလောင်ဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါ။အိုးရင်စွန့်ထွက်ပြေးလာသူတွေကိုနေရာရင်းပြန်ရေးလုပ်ငန်းစဉ်အဆင့်ဆင့်နဲ့လှုပ်ဆောင်ချက်တွေကိုရှင်းပြခဲ့တယ်လို့ဦးချမ်းရေးကပြောပါတယ်။ဒါ့အပြင်နိုင်ငံသားဖြစ်မှုဆိုင်ရာ MVC ကတ်နဲ့ပတ်သက်တာလူညိုရင်းဆိုင်ရာယာယီအစီအစဉ်တွေကိုလည်းရှင်းပြခဲ့တယ်လို့ပြောပါတယ်။ဒီအကြောင်းအရာတွေကိုဆွေးနွေးတယ်ဆိုတာစခန်းတွင်းကဒုက္ခသည်တူကလည်းပြောပေမဲ့ဆွေးနွေးတာတွေအောင်မြင်မှုမရဘဲဘာသဘောတူညီချက်မှမရခဲ့ဘူးလို့ပြောပါတယ်။ဒီကနေ့ထပ်တွေ့တဲ့အခါမှာသဘောတူညီချက်တချို့ရမယ်လို့မျှော်လင့်ပေမဲ့တိတ်တော့မသေးကြလာဘူးလို့ဒုက္ခသည်တူဖြစ်သူစေရက်ဒေါ်လာကပြောပါတယ
်။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသေအပေါ်ဆန္ဒပြကန့်ကွက်ပွဲတွေနိုင်ငံအဝန်ဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။တရားရုံးချုပ်ကဒီဥပဒေသေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုဆိုင်းငံ့ထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေကကာဟူတီချင်းနိုင်နိုင်ငံတောင်ပိုင်းတမင်းနာဒူမြို့တော်မွန်ပိုင်းနဲ့တခြားပြည်နယ်တွေအထိပြန့်နှံ့လာတာပါ။တနင်္ဂနွေနေ့ကဂျမီယာမီလီယာအစ္စလာမီယာတက္ကသိုလ်ဝင်အပြင်ဘဲဆန္ဒပြကျောင်းသားတွေကိုရဲကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်မနေ့ကတော့ဆန္ဒပြသူတွေဟာစိုင်းဘုတ်တွေကျောင်းသားတွေကိုအကြမ်းဖက်နေတဲ့ပုံတွေကိုကင်ဆောင်ပြီးတော့တချင်းတွေတီးဆိုဆန္ဒပြခဲ့ပါတယ်။ဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အာဏာပိုင်တွေကအသံပြည်နယ်အတွင်းအင်တာနက်ဆက်သွယ်ရေးဖြတ်ထုတ်ထားသလိုညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။ညူဒေလီမြို့မှာလည်းအင်္ဂါနေ့ကဆန္ဒပြပွဲတွေကအကြမ်းဖက်တဲ့အသွင်ဆောင်လာတဲ့အတွက်မွတ်စလင်တွေစုဝေးခွင့်ကိုပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့တဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေမူကြမ်းအရဘာသာရေးပြိနှိမ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်တို့ကနေအိန္ဒိယကိုတရားမဝင်ဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်မဟုတ်သူတွေမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်ပါတယ်။အိန္ဒိယမှာဟိန္ဒူ80ရာခိုင်နှုန်းနဲ့မွတ်စလင်က14ရာခိုင်နှုန်းရှိတာပါ။ပြီးခဲ့တဲ့မေလကပြန်လည်ရွေးကောက်ခံခဲ့ရတဲ့ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အဖွဲ့ကတင်သွင်းခဲ့တဲ့ဒီဥပဒေမူကြမ်းတစ်အပေါ်မှာမကျေနပ်ကြတဲ့အတွက်အခုလိုဆန္ဒပြပွဲတွေပေါ်ပေါက်လာရတာဖြစ်ပါတယ်
။ပြင်သစ်နိုင်ငံမှာအငြင်းစားပင်စင်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းပေါ်သဘောထားကွဲပြားနေတာဖြစ်ရှင်းဖို့ပြင်သစ်အစိုးရနဲ့လူ့သမားသမဂ္ဂကိုယ်စားလှယ်တွေဗိုလ်ဒူးတွေကစဆွေးနွေးကြပါပြီ။ဒီဥပဒေကြမ်းကြောင့်တနင်္ဂနွေလုံးမှာတရားပို့ဆောင်ရေးလူသားတွေတပိတ်မှောက်ထားကြသလိုဆန္ဒပြပွဲတွေလည်းအကြီးအကျယ်ဖြစ်နေတာပါ။ပြင်သစ်နိုင်ငံရဲ့ပင်စင်အစီအစဉ်42ခုကိုပေါင်းပြီးတခုတည်းလုပ်ဖို့သမ္မတအီမန်နူရယ်မက်ခရွန်ကအဆိုပြုထားတာဖြစ်ပါတယ်။ဒ ီဆိုပြုချက်ဟာတန်းပေါင်းများစွာသောအလုပ်သမားတွေလက်ရှိတရားဝင်အငြင်းစားယူနိုင်တဲ့အသက်62နှစ်ထက်ပိုပြီးတော့အလုပ်လုပ်ကြရနိုင်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောပါတယ်။အခုတော့သမရမာခွန်ရဲ့ပန်ကြားချက်နဲ့ဝန်ကြီးချုပ်အီဒိုဝက်ဖီလစ်ကအလုပ်သမားတမကခေါင်းဆောင်တွေနဲ့စပြီးဆွေးနွေးနေတာပါ။ဒါပေမဲ့တင်းမာတဲ့လဝဲအယူရှိသူ၄ပါးတမကတွေနဲ့သဘောတူညီချက်တစ်ခုရမယ်အလားအလာတော့မတွေ့ရပါဘူး။တဖက်ကြားမှာနှစ်ဆိုင်နဲ့ကွဲပြားမှုဆက်ရှိနေတယ်လို့ CGT တမကကောင်းဆောင်ဖီလစ်မာတီနေကဆွေးနွေးပွဲအပြီးပြောပါတယ်။အဆိုပြုထားတဲ့ဥပဒေမူကြမ်းကိုပိုကောင်းအောင်လုပ်ဖို့သမ္မတကဆန္ဒရှိပေမဲ့စွန့်လွတ်မှာတော့မဟုတ်ဘူးလို့သမ္မတမာခွန်ရဲ့အနီးကပ်လက်ထောက်တူကပြောပါတယ်။သဘောထားတိတ်မတင်းမာလာတဲ့တမကတွေနဲ့သဘောတူညီချက်တစ်ခုရအောင်လုပ်ပြီးဆန္ဒပြပွဲတွေအားနည်းသွားအောင်လုပ်ဖို့သမ္မတမာခွန်ကမျှော်လင့်ထားတယ်လို့အဆိုရအဖွဲ့နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။ဗိုလ်ဒူးနေက14ရက်မြောက်လာပြီဖြစ်တဲ့အထူးထူးသဘေကြောင့်အများပြည်သူတည်ယူပို့ဆောင်ရေးအခက်တွေ့နေရတယ်လို့စီးပွားရေးလုပ်ငန်းတွေလည်းအထိနာနေပါတယ
်။ဩစတြေးလျမှာအင်္ဂါနေ့ကစံချိန်တင်ပူပြင်းတဲ့ရာသီဥတုကိုကြုံတွေ့ကြရပြီးအပူချိန်ဒီထက်ပိုပြီးတော့မြင့်လာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကနေ့မှာတနင်္ဂနွေလုံးတိုင်းတာနဲ့ဖြန့်မြအပူချိန်40.9 degree Celsius အထိမြင့်တက်ခဲ့ပြီးဒါဟာ2013ခုနှစ်ဇန်နဝါရီလကတင်ထားတဲ့စံချိန်40.2ကိုချိုးခဲ့တာဖြစ်တယ်လို့ဩစတြေးလျမိုးလေဝသဌာနကပြောပါတယ်။ကြာသပတေးနေ့မှာတော့နိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းတွေမှာအပူချိန်ပုံမှန်ထက် 16 degree လောက်အထိဆက်ပြီးတော့တိုးလာနိုင်တယ်လို့မိုးလေဝသဌာနကပြောပါတယ်။ဒီလိုမြင့်တက်လာတဲ့အပူချိန်ကြောင့်နိုင်ငံအရှေ့ပိုင်းဒေသတချို့မှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းတော်မီလောင်ကျွမ်းနေတဲ့အခြေအနေလည်းပိုပြီးတော့ဆိုးဝါးလာတာပါနိုင်ငံတောင်ပိုင်း New South Wales ပြည်နယ်မှာလည်းဗုဒ္ဓဟူးနေ့ကတော်မီလောင်ကျွမ်းမှုတရာလောက်ရှိပြီးတဝက်လောက်ကိုမငြိမ့်သက်နိုင်သေးဘူးလို့အာဏာပိုင်တွေကပြောပါတယ်တော်မီကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့ပြီးအင်ဂျီ900ကျော်မြေဧကပေါင်း2တန်းကျော်လောက်ပျက်စီးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ပေါ်တူဂီအုပ်ချုပ်မှုလောက်ကနေဒီအဆိုအစီလွှဲပြောင်းပေးခဲ့တဲ့နှစ်20ပြည့်အခမ်းအနားကျင်းပမယ်ကိုပိုင်အုပ်ချုပ်ခွင့်ရမကောက်ဒေသမှာတိုးသမရရှိခြင်းဖြင့်ဗုဒ္ဓဟူးနေ့ကရောက်နေပါတယ်မကောက်အခြေအနေကတော့ဆွေရဆန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မရီမငြိမ်ဖြစ်နေတဲ့အိမ်နီးချင်းဟောင်ကောင်ကျွန်းအခြေအနေနဲ့မတူပါဘူး။တောက်ကြနေချင်းပါမဲ့အခမ်းအနားတစ်ခုအပါအဝင်၃ရက်ကြာလာရောက်တဲ့သမရရှိချင်းဖြစ်ရဲ့မကောက်ခီးစဉ်မတိုင်ခင်ကတည်းကအဲ့ဒီမှာလူညွန်ရေးတွေအထူးတင်းကျပ်ထားပါတယ်။ဒေဝနာပိုင်တွေကသူတို့ရဲ့တနိုင်ငံစနစ်မျိုးမူဝါဒအောင်မြင်တယ်ဆိုတာမကောက်ဒေသကိုနမူနာပြကျင်နေတာပါ။လူဦးရေ9သိန်းလောက်နေထိုင်တဲ့မကောက်မှာအစိုးရအုပ်ချုပ်ရေးကိုလိုက်နာကြတယ်လို့လောင်းကစားလုပ်ငန်းနဲ့စီးပွားဖြစ်ပြီးချမ်းသာကျော်ဝနေတဲ့ပေါ်ကွန်မြူနတီပါတီခေါင်းဆောင်တွေကချီချူပြောဆိုပါတယ်။မကောက်ဒီသားကိုတူရကီအုပ်ချုပ်မှုလောက်ကနေ1999ခုနှစ်ကတရုတ်အစိုးရတန်လွှဲပြောင်းပေးခဲ့တာပါခင်ဗျာ
ကြာသပတေးနေ့နဲ့ခင်တဲ့တွေကိုကုကြော့ကြော့သိန်းနဲ့မမသည်အောင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အလှည့်ရောက်ပါပြီမြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကစစ်ဆေးအတီးပြုတ်ပြေးသူတွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းအတိအကျအကောင့်ထဲဖော်တင်တယ်လို့မြန်မာတမ်မတ်တဦးဖြစ်တဲ့ဒေါ်ဤဤတင်ကပြောပါတယ်ပြန်လာသူတွေအားလုံးအတွက်ပိုပြီးအဆင်ပြေစေမယ့်အခြေအနေဖန်တီးပေးဖို့နိုင်ငံရေးအရာစစ်မှန်တဲ့ဆန္ဒရှိတယ်လို့လည်းပြောပါရယ်ဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့နိုင်ငံတကာဒုက္ခသည်များဆိုင်ရာပထမဆုံးကြိမ်နီလာခံမှာမြန်မာနိုင်ငံရဲ့တင်ပြပြောဆိုချက်တွေကကောက်နှုတ်ပြီးတော့ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်ကိုဆန္ဒအတိုင်းနေရရင်ပြန်လာတာဟာဒုက္ခသည်အရေးမှာထိရောက်ပြီးရေရှည်ခံတဲ့အဖြစ်တစ်ခုဖြစ်တဲ့အတွက်အိုးအိမ်ဆုံးထွက်ပြေးသွားသူတွေနေရရင်အမြန်ပြန်လာနိုင်ရေးအပြင်းထန်စူးစမ်းလုပ်ဆောင်နေပါတယ်လို့ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းဒုတိယကိုယ်စားလှယ်တန်အမတ်ဒေါ်ကြီးတင်ကဒုက္ခသည်ညီလာခံတွင်ပြောသွားပါတယ်ဒီနေရာမှာထိုင်းနိုင်ငံဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တထောင်ကျော်ကိုမြန်မာနဲ့ထိုင်းနိုင်ငံအကြပူပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံဘက်အောင်းအောင်းမြင်းမြင်းပြန်ပို့နိုင်ခဲ့တာကိုတန်အမတ်ဒေါ်ကြီးတင်ကထောက်ပြပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေနေရာရင်းပြန်လာရေးနဲ့ပတ်သက်လို့ဒေါ်ကြီးတင်ကအခုလိုပြောပါတယ်
We are ready to receive verified returnees in a voluntary, safe, and dignified manner in accordance with the pilot
agreement. စစ်ဆေးတည်ပြုပေးသူတွေကိုယ်စံနာတိုင်းဒေကင်းစွာနဲ့ဒိတ်ခါရှိရှိပြန်လာနိုင်ရေးအတွက်နိုင်ငံသဘောတူညီချက်တွေနဲ့အညီလက်ခံဖို့ကျွန်တော်တို့အသင့်တင်ရှိနေပါသေး။ဘင်္ဂလားဒေ့ရှ်ဘက်ကပေးပို့တဲ့စည်းနွေတွေက2019ခုနှစ်နိုဝင်ဘာလအထိဆိုရင်95ရာခိုင်နှုန်းကိုစစ်ဆေးအတည်ပြုပေးပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကလည်းအကြောင်းကြားပေးပါပြီ။ကိုယ်စံနာနဲ့အညီဘေကင်းင်းနဲ့တိတ်ခါရှိရှိနေရရင်ပြန်ပို့ရေးအောင်မြင်စေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သဘောတူညီထားတဲ့နှစ်နိုင်ငံအစီအစဉ်တိုင်းအတိအကျလိုက်နာပြီးတော့ရိုးရိုးသားသားနဲ့လင်းလင်းမြန်းမြန်းအကောင့်ထဲပေါ်သင့်ပါတယ
်ဒုက္ခသည်တွေနေရပြန်ရေးကြန့်ကြာနေတာဟာသူတို့နေရပြန်နိုင်မဲ့အခြေအနေကိုမြန်မာဘက်ကဖန်တီးပေးဖို့ပြက်ကွက်တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံယာယီဌာနအတွင်းဝန်ရှာဟီဒူဟိတ်ကဒ ီညီလာခံမှာပဲဒီဇင်ဘာလ18ရက်နေ့ကဆွဆွဲပြောဆိုခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွဆွဲချက်ကိုတာမန်ကြီးဒေါ်ဤတင်ကနာမည်နဲ့တကွတိုက်ရိုက်ခြေပတာမျိုးပြောမသွားပေမဲ့အဲဒီလိုအခြေအနေမျိုးဖန်တီးဖို့ဆန္ဒရှိတယ်ဆိုတာထည့်ပြောသွားပါတယ်။
We are committed to continue our efforts in creating more conducive conditions for all returnees.
ပြည်လာတဲ့သူတွေအားလုံးအတွက်ပို့ပြီးအဆင်ပြေစေမယ့်အခြေအနေကိုစစ်မှန်တဲ့နိုင်ငံရေးဆန္ဒနဲ့ဖန်တီးရေးကျမတို့ဆက်ပြီးတော့ကြိုးပမ်းသွားဖို့အခိုင်အမာရှိပါတယ်။နေရပြန်ပို့ရေးလုပ်ငန်းစဉ်ကိုတက်ဆိုင်သူအားလုံးရဲ့ဟန်ချက်ညီအားထုတ်မှုနိုင်ငံတကာအတိုင်းအဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုနဲ့တိတ်မကြခင်အနာဂတ်မှာစတင်နိုင်ပြီးတော့လက်တွေ့ကျပြီးတော့ရေရှည်ခိုင်မာမယ့်အဖြေကိုလည်းရရှိနိုင်လိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်။
နေရရင်ပြန်ရေးကိုဟန်တန်းနောက်ရှက်ဖို့အာစာအဖွဲ့ရဲ့တက်ဖြတ်ချင်းချောင်းမှုအပါအဝင်အဓားစီအမျိုးမျိုးရှိနေတဲ့ကြားမှာပဲကောက်ဆက်ပဇာကဒုက္ခသည်400ကျော်ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံဘက်ပြန်လာကြတာဟိန်းနူပါလာဝင်400နီးပါးကသူတို့ပြန်ညင်းတယ်ဆိုပြီးပြောနေတာကြားပြီးဖြစ်ပေမဲ့ပြန်ဖို့စီစဉ်နိုင်တဲ့အခြေအနေမရောက်သေးတာတွေကိုလည်းတန်မတ်ဒေါ်ဤတင်ကဒုက္ခသည်ညီလာခံအတွင်ထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်တဆက်သေးပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်နိမိတ်ဖြစ်တဲ့ရခိုင်ပြည်နယ်နဲ့ဒီချင်းပြည်နယ်ကအခြေအနေတွေကိုပြောပြအောင်ပါပါမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုကြောင့်ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအခြေအနေဟာတင်းကျပ်လာနေပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်မှာလုံခြုံရေးကိုပိုးပြီးတင်းတင်းကျပ်ကျပ်လှုပ်ဆောင်လာသလိုချင်းပြည်နယ်ပလောဝမြို့မှာတော့လုံခြုံရေးအတွက်ညမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးဒေသခံခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်မတ်ပွဲကျင်းပဖို့ပါအခက်အခဲတွေဖြစ်နေပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ကခရစ်မတ်ပွဲကျင်းပနေတဲ့ချင်းပြည်နယ်ပလဝမြို့တွင်ဒီနှစ်မှာတော့လုံခြုံရေးချင်နေကြောင်းညဖက်ကျင်းပခွင့်မရတော့ဘူးလို့ပလဝမြို့ကခရစ်ယာန်ဘာသာရေးသမဆရာမောဆက်ကပြောပါတယ
်ခရစ်မတ်ပွဲကိုညရောနေ့ရောတရက်တာကျင်းပမှကြည်ကြည်ကကကျင်းပနေကြတာဖြစ်ပါညဖက်မှာလောက်ခွင့်မရှိတော့အဆင်ပြေတော့ဘူးခုကဒီလိုမျိုးကန်တက်ထားလိုက်တော့တိတ်ပြီးတော့စီပြီးတော့ပေါ့။ပုံမှားပြီးတော့ခဲတော့ထွက်တာပေါ့နော်။အိမ်တန်ရရပစင်းတွေလိုက်ဆိုပေးတယ်။ကျွန်တော်တို့ဒီနေ့ကြတော့ညမထွက်ရမင်းထွက်တော့အတင်းတော့အတိတိကကျွန်တော်တို့မသွားနိုင်ဘူး။ပလောမျိုးပုံပေါ်ဆင်းရင်အတင်းတော့နှစ်ပါးပဲသွားနိုင်တယ်။အဲ့ဒါတော့မှညမှာမဟုတ်ဘူးနေ့လေမှာပဲသွားရတယ်။လုံချုံရဲ့ချင်းနေရတော့ကျွန်တော်တို့ကတော့မလုံချုံဘူးလို့ပြောရမှာ
။ပလောမျိုးနဲ့ဒေရခန့်ချင်းလူမျိုးများစုဟာခရိယံပါတာဝင်နေဖြစ်ကြပြီးအတင်းတော်ပေါင်း15ခုကျော်ရှိတဲ့နဲ့ကနှစ်တင်းတာနေခင်ပိုင်းမှာတချင်းလိုက်လံတည်ဆူနေတာရှိတယ်လို့သူကဆိုပါတယ်။ပလဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်144အမိတ်ထုတ်ပြန်ထားတာကြောင့်ဒီနှစ်ခရစ်မတ်ပွဲကျင်းပဖို့အခက်တွေ့နေတယ်လို့သူကဆိုပါတယ်။ချင်းပြည်နယ်ဆိုရဖွဲ့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့ဒေသတွင်းလုံခြုံရေးချင်းနေကြောင့်ညမထွက်ရမိတ်ထုတ်ပြန်ထားတာလို့ဆိုပါတယ်။
ကလေးကကိစ္စကတော့လုံခြုံရေးအခြေခံဖြစ်နေတယ်လေ။လက်ရှိအခြေအနေရဲ့လုံခြုံရေးပုံမှာသူတို့တောင်းဆိုချက်ရပေါ့။ကာဖျူကပြင်ရလိုက်တာပေါ့နော်။ဆိုတော့ဒီခရစ်မတ်ယာတီမှာလည်းတူနယ်မြေရဲ့အခြေအနေကတော့ဒီနေ့ရှော့ပေါ်လာတော့လုံးလုံးရတယ်။ဒါပေမဲ့လက်ရှိအခြေအနေမှာဘယ်တော့မှလုံးတယ်ဆိုတာတော့ကျွန်တော်အနေနဲ့တော့မသိဘူး။
အလားတူရခိုင်ပြည်နယ်အတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေသလိုလုံခြုံရေးတင်းကျလာနေတာပါ။အထူးသဖြင့်အနောက်ပိုင်းသားစေတနာကျုပ်တည်ရှိရာအမ်းမြို့နယ်တွင်လုံခြုံရေးသိမ်းချထားတယ်လို့မြို့ခံကူဆိုးအောင်ကပြောပါဗျ။
ကျွန်တော်တို့ဆောက်လာရင်ကျော်ရင်တော့ကျွန်တော်တို့အပြင်းဆက်ကြတော့ကျွန်တော်တို့လုံခြုံရေးအင်အားချထားတယ်ကျွန်တော်တို့လည်းခါတိုင်းအနေထားနဲ့တော့တွားလာရတော့အဆင်မပြေဘူး။အခြားသူနေရာတွေမှာလည်းစစ်တပ်စီးတာတွေရှိတယ်ကျွန်တော်တို့လည်းမတွားရမလာရကြဘူး။ဒီလိုညမထူရအမိတ်နေပါလေထုတ်ပြန်ထားတာတော့မရှိဘူး။
ဒီဇင်ဘာ18ရက်နေ့ညနေကအမ်းမြို့နယ်ကန်းကွန်မြန်ကျေးရွာနီးလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်တပ်ကနေမိုင်းဖောက်ခွဲဖို့လှုပ်ဆောင်နေစေအေအေဖွဲ့ဝင်ဦးကို remote mine လေးလုံးနဲ့တူအသေးဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ဘက်ကနေထုတ်ပြန်ထားပါတယ်။အနေစစ်တွေသွားတဲ့ကားလမ်းပေါ်မတင်ကပွဲလူနှူးတွေ့ရှိရလို့ခေါ်ယူစင်မှာထွက်ပြေးသွားလို့ပြစ်ကတ်မှုကြောင့်တည်ဆုံသွားပြီး၎င်းပတ်ဝန်းကျင်တစ်ဝိုက်ကိုစစ်ဆေးရှာဖွေရမှာချုံပုတ်အတွင်းဖွက်ထားတဲ့ဆိုင်ငယ်တစည်းကိုတွေ့ရှိရကနေစစ်ဆေးရမှာတော့ကွန်ဂျူပိုက်နဲ့ပြုတ်လုထားတဲ့ remote mine နှလုံးအပြင်ကလန်ဝဲရဘက်မှာအတင့်ထောင်ထားတဲ့ remote mine နှလုံးကိုထပ်မံဖော်ထုတ်သွေးရှိခဲ့တယ်လို့သမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဖြစ်စဉ်အခြေအနေကိုသိစိတ်သိရှိဖို့သမရော်ပြောရေးဆိုခွင့်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်လက်နက်ကိုင်အေပြောခွေရခိုင်တုခကတော့တေဆုံးသူနှူးဟာအေအေဖွဲ့ဝင်မဟုတ်ပဲအယတားတွေဖြစ်နိုင်ကြောင်းပြောပါတယ်။
ချင်းနိုင်ချီကြည့်တာကတော့ဒီဗမာစစ်တပ်ကသူတို့ဒီအရာပါတွေကိုအဲ့လိုဒီမတရားပြစ်တတ်ပြီးလို့ရှိရင်အဲ့လိုအကြောင်းပြချက်ပေးတဲ့ဥစ္စာတွေအများကြီးရှိခုပြစ်တတ်ခံရတာလည်းပဲဟိုအရာသားပဲချင်းနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံးပါတယ်
ချင်းမီနယ်ပလက်ဝမြို့နယ်နှုံဘူးကျေးရွာနဲ့ရခိုင်ပြည်နယ်မင်းပြမြောက်ဦးရသိပ်တောင်မြို့နယ်ဘက်မှာဒီဇင်ဘာလ9ရက်ကနေ14ရက်နေ့အထိတိုက်ပွဲပြင်းထန်စွာဖြစ်ပွားနေခဲ့ပါတယ်။ဒီဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပြည်ကမှုအတွင်းအရသားတွေလည်းထိခိုက်ဒေဆုံးမှုတွေရှိနေပါတယ်ခင်ဗျာ။
ဗီအိုအေတင်းတော့9ကအိမ်ပါရှင်အခုလို့2019ခုနှစ်ကုန်ဆုံးမဲ့အချိန်ကာလရောက်တဲ့ခါမှာဒီတစ်နှစ်တာပတ်လုံးဖြစ်ပျက်ခဲ့တဲ့ဒီမြန်မာနိုင်ငံကအခြေအနေပေါ်မှာ တော်ရရှင်ဘလူတင်ကန်းစာယူကြမလဲစနေနေ့ည8:00လိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးကြပါမယ်။တော်ရရှင်များရှင်မကြာခင်မှာပဲ 2019 ခုနှစ်ကုန်ဆုံးပြီး2021သစ်ကိုကူပြောင်းတော်မှာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထိတရားတစ်ပေါင်ရင်ဆိုင်ခဲ့ရသလိုပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေး ပြည်တွင်းညီညာရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-352-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်VOA@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။ကွန်လွင်ဦးတင်ဆက်မဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ မလေးရှားနိုင်ငံကနေရရင်ကိုဒန်ကြီးတက်တာစွာနဲ့ပြန်ဖို့ခွင့်ပေးနေတဲ့ကာလမှာထိန်းသိမ်းရေးစခန်းတွေမှာအနေကြနေသူတွေကိုနေရက်ပြန်ဖို့ဒီစီဇန်နေတာဖြစ်ပါတယ်။အခုလာမယ့်ဒီဇင်ဘာလ19ရက်နေ့မှာတော့မလေးရှားနိုင်ငံကထိန်းသိမ်းရေးစခန်းတစ်ခုကနေမြန်မာအယောက် 40နီးပါးကိုပြန်လွှတ်ပြီးတော့ပြည်နှင်တန်ပေးမှာဖြစ်ကြောင်းမြန်မာတန်ယုံက VOA ကိုပြောပါတယ်။ကျမတို့ရဲ့ VOA သတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံဂျိုဟိုပြည်နယ်ကပကန်နန်နန်ထိန်းသိမ်းစခန်းမှာအဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားကရာဂနန်းလောက်ရှိနေပါတယ်။ဒီထဲကမြန်မာ40နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာပြန်လွှတ်ပေးမှာဖြစ်ပြီးချက်ချင်းပဲပြည်နယ်တန်ဆက်ပေးမယ်ဆိုပြီးမြန်မာတန်ယုံကိုစားပြုပြီးထိန်းသိမ်းစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုဟိုမြို့စခန်းတာဝန်ခံဦးတီဟမောင်ကပြောပါတယ်။ဂျိုဟို ူကလည်းဒီဝင်ခွင့်ရတော့သူတို့အကုန်လုံးဟိုအတူတူပဲလေဒီအိမ်လျှောက်ပြန်တဲ့လူလည်းဒီဝင်ခွင့်ပိတ်တာပဲဒီအဖမ်းခံမိပြန်လည်းသူလည်းဒီဝင်ခွင့်ပိတ်တာပဲနဘုံကတော့ကျွန်တော်၅နှစ်သတ်မှတ်တယ်အခုကရဲအတန်းတန်းမရှိပါနှစ်အတန်းတန်းမရှိဘူးဆိုတော့၅နှစ်လည်းပြည့်ပြည့်မယ်၃နှစ်လည်းပြည့်ပြည့်မယ်ပေါ့နော်ဒါတော့သူတို့အတိအကျမကျင်ညာတော့ဘူးဒီနောက်ပိုင်း
မလေးရှားအစိုးရကတရားမဝင်နိုင်ငံခြားသားဖမ်းဆီးမှုတွေကိုဇက်တိုက်လုပ်နေတာဖြစ်ပြီးဒီလပိုင်းအတွင်းဖမ်းဆီးခဲ့တဲ့မြန်မာတွေအပါအဝင်နိုင်ငံခြားသားထောင်ကနန်းလောက်ရှိနေပါတယ်2019ခုနှစ်အတွင်းမှာတော့နိုင်ငံခြားသား5000နီးပါးဖမ်းဆီးခံခဲ့ရပါတယ်သူတို့ကိုထိမ့်သိမ်းရေးစခန်း12ခုမှာဖမ်းဆီးထားတာဖြစ်ပါတယ်ဒီထိမ့်သိမ်းရေးစခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုတိတ်မပေးနိုင်တဲ့အတွက်ပြီးခဲ့တဲ့လကကျမ်းမာရေးထိခိုက်ပြီးမြန်မာတဦးသေဆုံးရသလိုမြန်မာတွေဟာတစ်လတစ်ယောက်ဒါမှမဟုတ်နှစ်ယောက်လောက်သေဆုံးမှုတွေရှိနေတယ်ဆိုပြီးမလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကလည်းပြောပါတယ
်စမုံကြီးဆိုတဲ့ဒီဖန်ဆုံးရေးကန့်ထဲမှာပြီးသွားတယ်ပေါ့ခေါင်းထဲမှာအဖန်ခါရလူရတာအများတယ်များတဲ့ခါကျတော့အစားဆုံးကျမ်းမာရေးပိုင်းတွေထုတ်တယ်ဒီအဲ့ဒီဆိုင်တွေပြကြတယ်ဖြည်းဖြည်းနဲ့သက်ကခိုးဝင်နေခိုးဝင်နေကြတော့ဖန်ဆီးတယ်အဲ့မှာပြေးတယ်ပေါ့အမှန်အဲ့ဒါမျိုးမလေးရှားတဲ့ခိုးဝင်တယ်ပေါ့
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွတ်တဲ့အလုသမားပေါင်း2သိန်းကျော်ရှိပြီးတခြားနီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းရင်မလေးရှားမှာမြန်မာလူသမား9သိန်းထက်မနည်းရှိနေတယ်လို့ပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မကြခင် VOA မြန်မာပိုင်းကနေဒီဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ ICJ နိုင်ငံတကာတရားရုံးကနေဘလို့ဆုံးဖြတ်ပြီးဘလောက်ထိထိရောက်မှုရှိနိုင်မလဲဆိုတော့ခေါင်းစဉ်နဲ့ကျမတို့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင်။အခုတော့ဒီကမ္ဘာသတင်းနေမှာမြန်မာနိုင်ငံအကြောင်းဖော်ပြနေတဲ့ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့မအီတန်စင်ကတင်ဆက်မှာပါ။
သူရောစင်ဖြစ်အနောက်နိုင်ငံတွေကတင်မြောက်ပေးလိုက်တဲ့တောင်ဆန်းစုကြီးကစိတ်ပြန့်အောင်လှချင်းဆွဲကောင်းစင်နဲ့ James Griffith ရဲ့သုံးသက်ချက်ဆောင်းပါးကို CNN.com မှာဖော်ပြပါတယ်2015မှာ NLD ပါတီရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့စစ်တပ်ကအာဏာများစုကိုချုပ်ကန့်ထားစေဖြစ်ပြီးတော့ပြည်တွင်းစစ်တွေကလည်းဆက်ဖြစ်နေတာကိုထောက်ပြထားတာပါ။ဒေါ်ဆန်းစုကြည်အတိုက်ခံကောင်းဆောင်ဘဝနဲ့နိုင်ငံကိုတကယ်အုပ်ချုပ်ရခြင်းဟာတိကျတာကွဲပြားသွားတယ်လို့ထောက်ပြထားပါတယ်။တိုင်းသားမငြိမ်သက်မှုမွတ်စလင်တွေကိုမနစ်သက်မှုတိုးပွားလာနေမှုကြောင့်အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုတွေကိုရှောင်ပြီးတော့မြမစီးပွားရေးတိုးတက်အောင်လုပ်နေရမယ့်အချိန်မှာဒေါ်ဆန်းစုကြည်က NLD ပါတီရဲ့ပုံရိပ်ကိုဆက်လက်ပြီးတော့ထိန်းသိမ်းရမယ့်တာဝန်ရှိလာတယ်လို့ဆိုပါတယ်။အနောက်နိုင်ငံတွေကဒေါ်ဆန်းစုကြည်ရဲ့အာဏာတည်မြဲပြီးတော့စစ်ဗိုလ်ချုပ်တွေအာဏာရုပ်အောင်လို့ဖိအားပေးရမယ့်အချိန်မှာဒီလိုလုပ်မဲ့အစားမြမကိုမကူညီဘဲနဲ့ဝေဖန်နေတယ်လို့ဆိုပါတယ်။2015ကစပြီးတော့ဒေါ်ဆန်းစုကြည်အစိုးရစက္ကန့်ထားတဲ့ပြဿနာတွေဟာကိုလိုနီခေတ်ထဲကစခဲ့ပြီးတော့ခေတ်ဆက်ဆက်စစ်အစိုးရတစ်ထက်မှလည်းမဖြစ်ရှင်းနိုင်ခဲ့တဲ့အရာတွေလို့ထောက်ပြထားပါတယ်။ကိုလိုနီခေတ်တုန်းကပြည်တင်ကတိုင်းရင်းသားတွေအချင်းချင်းရန်တိုက်ပေးခဲ့တာကြောင့်စိတ်ဝမ်းကွဲခဲ့ရတာကအခုချိန်ပြည်တွင်းစစ်တွေဖြစ်ဆက်ဖြစ်နေရတဲ့အခြေအနေထိရောက်နေပြီးတော့ဒါကိုဒေါ်ဆန်းစုကြည်တိုင်းပြည်ကိုအုပ်ချုပ်ပြီးတော့ဒီမိုကရေစီရတဲ့အခါမှာဒီပြဿနာတွေအလုံးအလိုလိုပျောက်သွားမယ်လို့မျှော်လင့်ထားခဲ့ကြတာပါ။ဒေါ်ဆန်းစုကြည်ဟာဘာမှထောက်ပြစရာမရှိအောင်တာလွန်ကောင်းမွန်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းမဟုတ်တလို့ဒီမိုကရေစီအသွင်ကွေးပြောင်းရေးဆိုတာကညာရင်းချင်းဖြစ်လာမယ်လို့မျှော်လင့်လို့လည်းမရတာကြောင့်ဒီပြဿနာတွေအားလုံးကိုဒေါ်ဆန်းစုကြည်တယောက်ထဲနဲ့ပဲဖြေရှင်းနိုင်တယ်ဆိုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကပြစ်ထားလို့တော့မရဘူးဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်မြန်မာစစ်တပ်ရဲ့လူမျိုးနွတ်တပ်ဖြတ်မှုအတွေးကိုနားလည်အောင်လုပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အန်သနီဒေးဗစ်ရေးသားတဲ့ဆောင်းပါးကိုတော့ Asia Times တို့ကမှဖတ်ရပါတယ်ပြည်ကနေတင်ပတ်တုံးကနိုင်ငံတကာတရားရုံး ICJ မှာလူမျိုးနွတ်တပ်ဖြတ်မှုဆွဆွဲချက်ကိုဒေါ်ဆန်းစုကြည်နဲ့အဖွဲ့တွားရောက်ပြီးတော့ခုခံကာကွယ်ပြောဆိုခဲ့ရမှာတော့ထောက်ပြပြောဆိုတဲ့အချက်တစ်ခုကရွင်ကြတွေကိုမှရွေးပြီးတော့မြန်မာစစ်တပ်ကလူမျိုးနွတ်တပ်ဖြတ်မှုဆိုင်ရာလုပ်ရည်တွေကျူးလွန်တာမဟုတ်ဘူးစစ်တပ်ရဲ့လုံထုံးလုံနီးထုံးစံတွေနဲ့အညီလူနည်းစုတွေပေါ်မှာဒီလိုပဲလုံနေကြဖြစ်ပြီးတော့ရွင်ကြကိစ္စကြမှာနိုင်ငံတကာအတိုင်းအဝန်ရဲ့အာရုံစိုက်မှုကိုရသွားတာလို့ပြောခဲ့တဲ့အကြောင်းဆောင်းမရှင်ကထောက်ပြပါတယ်ဗမာစစ်သားအများစုနဲ့တက်မတော်ဟာတိုင်းနာလက်နက်ကိုင်အဖွဲ့ရင်းနဲ့တိုက်ခိုက်တဲ့အခါမှာလေဗမာအမျိုးသားရေးစိတ်တဲ့အရင်ခံပြီးတော့အထက်စီးကနေလူနည်းစုတွေအပေါ်အနိုင်ကျင့်နေကြပဲလို့ထောက်ပြထားပါတယ်1980ခုနှစ်တွေမှာလေကရင်ရှမ်းနဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုမြန်မာစစ်တပ်ကနှိမ်နင်းရမှာရွာတွေကိုမီးရှို့အမျိုးသမီးတွေကိုမရင်ကျဲအမျိုးသားတွေကိုကုန်ထမ်းမှုနဲ့မိုင်းရှင်နေရာတွေမှာရှေ့ကအရင်လျှောက်ခိုင်းပြီးတော့မိုင်းရှင်နာတွေလုခဲ့တဲ့အကြောင်းအထောက်ထားတွေရှိထားပြီးသားဖြစ်ပြီးတော့ထောင်နဲ့တောင်းနဲ့ချီတဲ့ဒုက္ခတွေကိုနှင်ဆက်ဖျက်ကျော်ပြီးတော့ထိုင်းနဲ့တရုတ်နိုင်ငံတွေကိုထွက်ပြေးကြအောင်လုပ်တာလဲထောက်ပြထားပါတယ်မြန်မာနိုင်ငံရဲ့အနာဂတ်နဲ့နေမီကိုကာကွယ်ရမယ်ဆိုတဲ့စိတ်တည်းနဲ့မြန်မာတပ်မတော်ကအရင်ခံရပြီးတော့ဒီလိုစိတ်တည်းမျိုးကိုအာရှတိုက်ကတခြားနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ပါကစ္စတန်စစ်တပ်တွေတွင်မှလည်းတွေ့နိုင်တယ်လို့ထောက်ပြထားတာပါစစ်တပ်ကရေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတကယ့်အာဏာကိုတပ်မတော်ကပဲချုပ်ကန့်ထားစေဖြစ်နေပြီးတော့ဒါကိုပြောင်းလဲနိုင်မှုအတွက် NLD ကကြိုးစားနေကြပဲလို့ဆိုပါတယ်အရေးကြုံလာရင်တာမန်ဗမာပြည်သူတွေပေါ်မှာနှိပ်ကွပ်ဖို့မြန်မာစစ်တပ်ကဝန်မလေးဘူးဆိုတာကို1988နဲ့2009ဒီမိုကရေစီရေလှောင်ရှားမှုတွေကိုတာလကပြီးပြီးတော့ဖော်ပြထားတာပါရွှင်ကြဲပေါ်မှာမြန်မာစစ်တပ်ကလူမျိုးနွတ်တပ်ဖြတ်မှုကျူးလွန်တယ်လားဆိုတဲ့ ICJ ရဲ့စွန့်ပြစ်ချက်မကြာခင်မှာတော့ထွက်ပေါ်လာတော့မှာပါရခိုင်ပြည်နယ်မှာတပ်မတော်ကကျူးလွန်တဲ့အကြမ်းဖက်မှုတွေဆိုတာကဆယ်စုနှစ်ပေါင်းများစွာတပ်မတော်ကလုပ်နေကြလို့ရတဲ့ဖြစ်တယ်လို့ဆောင်းမရှင်ကထောက်ပြထားတာကိုကောင်းလို့တင်ဆက်လိုက်ရပါတယ်ရှင
်မအီတန်စင်ပြောပြသွားတာပါခုလိုကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နနက် 8:00 နာရီကနေ 9:00 နာရီမှာလည်းပြန်လည်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ28လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အကောင်းဆုံးဖြစ်လာတဲ့အချိန်ကတော့တရားသူကြီး18ဦးမှာ5ဦးကဂမ်ဘီယာရဲ့ရှောက်လဲချက်ကမခိုင်လုံတဲ့တဲ့ကြောင့်မလို့ပယ်တယ်တဲ့
ဆိုဒါကတော့မကြခင်မိနစ်ပိုင်းအတွင်းတင်ဆက်တော့မယ်ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပြည်သူ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်စတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့ဆော့ဆော့ကကြားခဲ့ရတဲ့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်လူမျိုးတုံးတက်ပြတ်မှုဟန်တားဖို့ပြန်ပြက်ကွက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအာဖရိကတိုက်ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ဆွဲဆိုတဲ့ကိစ္စကို ICJ နိုင်ငံတကာတရားရုံးကဘယ်လိုဆုံးဖြတ်လာနိုင်ပါသလဲအဆိုးဆုံးနဲ့အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေတွေကဘာတွေလဲ ICJ ရဲ့အရင်ဒီဆုံးဖြတ်ချက်တွေကရောသက်ဆိုင်ရာနိုင်ငံတွေကဘလို့တုံ့ပြန်ခဲ့ကြတယ်လဲဆိုတာတွေကိုနိုင်ငံတကာတက္ကသိုလ်တွေမှာဥပဒေပါမောက္ခဖြစ်တာဝန်ထမ်းဆောင်ခဲ့သူပညာရှင်ဒေါက်တာမြင့်စံကရှင်းပြထားပါတယ်။ဥကျော်စန္ဒာရဲ့အခုတင်ဆက်မယ့်မြမအရေးသုံးသက်ချက်ကဏ္ဍမှာဒေါက်တာမြင့်စံကအခုလိုစပြောပါတယ
်။ Worst case scenario လို့ကျွန်တော်ကအဲ့ဒါတော့ယောက်ကပြောတယ်ဖြစ်ကြုံပါပဲ။ဒါကဆရာကြီးရှေ့ကစကားနိုင်မယူပါစေနဲ့တဲ့။အဲ့တော့အခုတည်းကကျွန်တော်စကားနိုင်တယ်လို့ဥကျော်စန္ဒာကိုကျွန်တော်မဆွဆွဲပါဘူး။ဒါနဲ့ကျွန်တော်ပြောရရင်ဖြစ်မယ်လို့ပြောတာမဟုတ်ဘူးเนาะဒီဂန္ဒီယာပြောတဲ့ဟာဟိုတရားသူကြီးအများစုနဲ့ provisional measure ထုတ်ပေးပြီဆိုပါလားထုတ်ပေးရင်အမိန်ကိုမြန်မာလက်ခံမလားလက်မခံဘူးလားဆိုတာကတစ်ချက်ပါအဲ့ဒါကိုတော့မြန်မာဆွေးနွေးအောင်မှာမူတည်ပါတယ်အဲ့ဒါနောက်တစ်ခုကအဲ့လိုလက်ခံပြီးလုပ်တယ်ဆိုတော့ဒါမှမဟုတ်လေတရားသူကြီးဒီအများစုကအမှုကိုဆက်လက်ဖို့မြန်မာနိုင်ငံကျွန်တော်ဆိုင်ရာတော်ရှိမရှိမြန်မာနိုင်ငံအစိုးရကျွန်တော်ထည့်ပြောပါမယ်မြန်မာနိုင်ငံအစိုးရမြန်မာနိုင်ငံသားတိုင်းကိုဆွဲရဆိုတာမဟုတ်ပါဘူးတရားခံဆိုတဲ့စကားလုံးကလည်းမဟုတ်ပါဘူးအများဆုံးသုံးရင်မြန်မာနိုင်ငံအစိုးရကိုတရားပြိုင်အစိုးရအနေနဲ့ပုံနဲ့သူပြောမှမှန်ပါမယ်ဟိုပြတိကြပါတရားခံမဟုတ်ပါဘူးရာဇဝတ်တရားရုံးမဟုတ်ပါဘူးเนาะအဲ့တော့ခုနကပြောတာပြန်ကောက်ရမယ်ဆိုလို့ရှိရင်ဒီ provisional measure ကိုထုတ်ပေးတယ်မြန်မာနိုင်ငံအစိုးရက၄လအတွင်းအဲ့ဒီအရောနဲ့ပတ်သက်ပြီးပြန်ပြီးတော့ ICJ ကိုတရင်ပို့ဖို့ဂမ်ဘီယာရဲ့48မြန်မာရှောက်လဲချက်မှာသူတို့ပြထားပါတယ်အဲ့ဒါကိုတရင်ပို့နေမပို့ဘူးဆိုတာတော့ကျွန်တော်အနာဂတ်ကောင်မမှန်နိုင်ဘူးသို့တော့ကျွန်တော်အတိတ်ကိုပြန်ပြောရရင်ဘလောက်ကြာမလဲလို့ကျွန်တော်ကိုမေးကြတယ်အဲ့တော့မေးတော့တာမန်အားဖြင့်ရိုးရိုးမှုတွေမှာကျွန်တော်ကြည့်တော့2နှစ်3နှစ်တစ်နှစ်ခွဲပေါ့လေဒီအမေရိကန်ပန်ရုံးကဒဇက်ကန်နေဖြစ်တာလေအမှုပါတော့အလုံးပေါင်း9လအတွင်းအပြစ်အမိန်ချပါတယ်
ဟုတ်ကဲ့အဲ့ဒါကတော့အီရန်နိုင်ငံထေရန်မြို့တော်မှာအမေရိကန်ဆိုင်ရင်ဝန်ထမ်းတွေကိုအီရန်ဘက်ကဒဇာခံဖမ်းဆီးထားတဲ့ကိစ္စပေါ့နော
်ဟုတ်တယ်ခုနလအတွင်းအပြစ်အမိန်ချပါလေအခုတချို့မျိုးတွေကနှစ်နှစ်ကြာလာရှိတယ်ဒီ genocide case နဲ့ပတ်သက်ပြီးဘော့စနီးယားဟာဇီဂိုဗီနာဆိုတဲ့ယခင်1990မတိုင်ခင်ကယူဂိုစလာဗီးယားရဲ့ပြည်နယ်တစ်စိတ်တည်းတာဖြစ်တဲ့နောက်နိုင်ငံတစ်ဖြစ်လာတဲ့ဘော့စနီးယားဟာဇီဂိုဗီနာယူဂိုစလာဗီးယားကိုဆွဲတယ်20 March 1993ကဆွဲတာအပြီးသားချမှတ်ချက်ကနောက်73နှစ်နဲ့17လကြာ29 February 2009ကြမှာထုတ်တယ်အဲ့တော့ယူဂိုစလာဥပမာနဲ့ပြောပြသေးတယ်အစိုးရကပါလဲဆိုရင်ဘော့စနီးယားတင်တဲ့5ချက်မှာ4ချက်ကို ICJ ကပေးချတယ်နံပါတ်1ကယူဂိုစလာဗီးယားနောက်ကျတော့ဆာဗီးယားဖြစ်သွားတယ် Genocide ကိုမကျူးလွန်ခဲ့ဘူး12ဦး3ဦးလား12ဦး4ဦးလားမသိဘူးတရားသူကြီးနောက်တစ်ခါဆာဗီးယားဟာဂျီနိုဆိုက်ဖြစ်လို့ဆိုခြင်းလည်းမရှိခဲ့ဘူး။နံပါတ်3ကဆာဗီးယားဟာဂျီနိုဆိုက်ကိုကျူးလွန်ဖို့တခြားသူများနဲ့အဖွဲ့ကြီးတခြားနိုင်ငံပေါ်လေအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ခြင်းလည်းမရှိခဲ့ဘူး။နံပါတ်4ကတော့ဆာဗီးယားဟာဒီအထူးသဖြင့်
တရားစွဲပြီးမှဖြစ်တဲ့1995ခုဇူလိုင်လကဖြစ်တဲ့ဆက်ဂရနီကာဒေတာမှာဖြစ်တဲ့ဂျီနိုဆိုက်မှုကိုမဖြစ်ပွားအောင်ကာကွယ်ဖို့တာဝန်ရှိတယ်အဲ့ဒီတာဝန်ကိုတော့သူမထမ်းဆောင်နိုင်ဘူးလို့ပြောတယ်အဲ့တော့ဘာအဲ့ဒီပြင်ရော်ကြီးပေးလို့မလုပ်ဘူးတဲ့အဲ့ဒါအများစုကဆုံးဖြတ်တာဂျီနိုဆိုက်နဲ့ပတ်သက်ပြီးကာကွယ်ရန်ဆက်ဒီယာဟာပြက်ကွက်ခဲ့တယ်ဆိုတာဟာကိုယ်ကပဲတရားရုံးရဲ့ဆုံးဖြတ်ချက်ဖြစ်တယ်ရော်ကြီးပေးကြမလို့ဘူးလို့ပြောတယ်အဲ့ဒါက73နှစ်နဲ့71လမှာဆာဒီယာနဲ့ပတ်သက်တဲ့အဆိုးဆုံးချိန်တွေမှာအဲ့တော့မြန်မာမှာလည်းဘလောက်ကြာမယ်မသိဘူးဒီတဲ့ကြာမလားမကြာဘူးလားလို့လည်းကျွန်တော်မပြောလို့ဒီလိုပဲဖြစ်မလားလို့တော့မသိဘူးဒါပေမဲ့ပြီးခဲ့တဲ့ဂျီနိုဆိုက်မှုကတော့73နှစ်နဲ့71လကြာပြီးတော့ဘော့စနီးယားဟာသူတောင်းတာတွေကငားချက်တွေကတစ်ချက်ပဲရပါတယ်ခင်ဗ
ျဟုတ်ကဲ့အဆိုးဆုံးဖြစ်လာနိုင်တဲ့အချိန်ဘော့စနီးယားဟာဇီဂိုဗီနာအိဘောကန်ပြဒနာနဲ့နမူနာပေးပြီးတော့ဆယ်သုံးနှစ်ထိကြာတယ်နောက်ဆုံးကြတော့အချက်၅ချက်မှာတစ်ချက်ပဲအတီဖြစ်တယ်အဲ့ဒီအတီဖြစ်တာလည်းပဲရောကြီးပေးကြမလို့ပဲနဲ့ပြပြသွားတယ်ဆွဲသဘောပြောပါတယ်ကဲအဲ့တော့အဲ့ဒီအစင်းထိမရောက်ဖ ೇನೆ အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေရောဆရာ
အကောင်းဆုံးဖြစ်လာနိုင်တဲ့အခြေအနေကတော့တရားသူကြီး၁၉ဦးမှာ၉ဦးကဂန္ဒီယာရဲ့လျှောက်လှဲချက်ကမခိုင်လုံတဲ့အတွက်ကြောင့်မလို့ပယ်တယ်ပဲဆိုပါတော့အဲ့လိုဆိုရင်တော့အဲ့ဒီမှာရင်ကိစ္စပြသွားတယ်လို့ထင်တယ်။ဒါကဂမ်ဘီယာကလည်းထပ်ပြီးယူကန်ပိုင်ခွင့်မရှိဘူးခင်ဗျ။ဘာလို့လဲဆိုတော့ဒါကပြည်ပဆိုင်ရာတရားရုံးကယူကန်တရားရုံးလည်းမဟုတ်ဘူး။နောက်ပြီးတော့ရာဇဝတ်ရုံးလည်းမဟုတ်တဲ့အတွက်ကြောင့်မလို့ပြည်ပဆိုင်ရာဥပဒေကနိုင်ငံချင်းဖြစ်တဲ့ပြဿနာတွေကိုဖြေရှင်းတဲ့ပြဿနာ။အဲ့ဒါကတော့အကောင်းဆုံးကတော့အဲ့ဒါပါပဲခင်ဗျ
။ဟုတ်နော်အဲ့လိုဖြစ်မလာဘဲနဲ့ဒီ provisional measures တွေထုတ်ပေးခဲ့မယ်ဆိုရင်တော့အချိန်ဘလောက်အကြာမှာဖြစ်လာမယ်လို့ထင်ပါသလဲ။ယူဆပါသလား။
ဘလောက်ကြာမလဲဆိုတာကတော့ဒီ provisional measures ကိုထုတ်ပေးဖို့ဆိုတာကခုနကကျွန်တော်ပြောတဲ့ Yugoslav case မှာ20 March 1993ကလျှောက်တာပထမ provisional measure ကို8 AP 1993မှာထုတ်ပေးပြီးတော့ဒုတိယ provisional measures ကိုဟိုလက်တော့ sign ပေါ့လေအင်္ဂလိပ်လိုပြောမိတယ်20 September 1993ဆိုလိုတာက6လအတွင်းနှစ်ခုထုတ်ပေးတယ
်အဲ့လို measures ထုတ်ပေးလို့ဆာဗီယာဘက်ကလိုက်လျောခဲ့ပါသလား
အဲ့ကွနာကျွန်တော်တနေ့တစ်ခါအချိန်ရှိဦးထင်လို့ခြံခဲ့တယ်အဲ့ဒီ provisional measure တွေကိုဆာဗီယာယူဂိုစလာဗီယာနောက်နောင်ဆာဗီယာကမလိုက်နာခဲ့ဘူးအဲ့တော့ကွနာအကောင်းဆုံးအခြေအနေကိုတော့ကျွန်တော်ပြောပြပါပြီဒါပယ်တယ်ဆိုရင်တော့အကောင်းဆုံးအခြေအနေပေါ့လေဒီတန်တရားရဲ့ရှောက်လဲချက်ကို ICJ ကတရားသူကြီးအနည်းဆုံး6ဦးကပယ်တယ်ဆိုရင်တော့ဒါဒီမှာနေနဲ့ကိစ္စပြတ်သွားတယ်လို့ကျွန်တော်ထင်ပါကြောင်းကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့အဲ့တော့ကွနာပြောသလို ICJ ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာဘူးပယ်ရဆိုရင်ဒီဟာကိုအတင်းအကျလိုက်နာအောင်ဘယ်လို enforce လုပ်နိုင်ပါလဲ ICJ အနေနဲ
့ ICJ ရဲ့ဟိုဆုံးဖြတ်ချက်ကိုလိုက်နာဖို့ဆိုတာကတာဝန်ရှိတယ်ကရသမက်ကမဒိန်ရင်စာချုပ်လုံခြုံရေးကောင်စီမှာ ICJ ရဲ့ကျွန်တော်ဖိချာအင်္ဂလိပ်လိုဖတ်မှပြတော့တော်တယ်အချင်းကိုမှဆိုလို့ကျွန်တော်လိုပြန်ကျွန်တော်ပြန်ထားတာ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်တော့သက်ဆိုင်ရာနိုင်ငံကလက်မခံခဲ့လေလုံခြုံရေးကောင်စီတို့တင်ပြ90လုံခြုံရေးကောင်စီကလိုအပ်သည်ဟုယူဆလျင်အကြံပြုချက်များ ICJ ဆုံးဖြတ်ချက်များကိုမြေတို့အကောင့်ထဲပေါ်နိုင်ဒီကိုဟိုဆုံးဖြတ်နိုင်တယ်ဒါနဲ့အဲ့တော့အင်အားအသုံးပြုမယ်ဆိုပြီးဘယ်မှမရေးမထားဘူးနောက်ပြီးတော့နှစ်ခုပြောမယ်ကျွန်တော်ပထမအမှုကနီကာရာဂွာနိုင်ငံကဒီတောင်အမေရိကအလယ်အမေရိကနိုင်ငံကဒေါ်လာရေးဆိုရသူတို့ကတကယ်ဒေါ်လာရေးဆိုရပါရေကြုံဒေါ်လာမြန်မာပြည်ကဒေါ်လာရေးဆိုရမဟုတ်ဘူးတကယ်နှစ်40ကျော်အာနာရှင်လက်ရအာနာရှင်စနစ်ကိုဖြုတ်ချပြီးတော်လိုင်းရေးဆိုတာတက်လာတယ်ဖန်ဒမီစတာအဲ့ဒါကိုအမေရိကန်ကတံပြန်တပုံးလေးကိုအားပေးပြီးတော့နီကာရာဂွာကန်ဂျီနဲ့စိတ်ကန်းနေမှာရေမြုပ်ပုံးတွေလာချတာကဂျီဗီဆိုင်ရာဥပဒေကိုဖောက်ဖျက်ပါတယ်ဆိုပြီးတော့အဲ့ဒါကနှစ်နှစ်တကြာ
ဟုတ်ကဲ့အခုပြောတာကိစ္စကနီကာရာဂွာနိုင်ငံကန်ဂျီမှာအမေရိကန်ဘက်ကသွားပြီးတော့ဘုံတွေထောင်တဲ့ကိစ္စကိုပြောနေတာဖြစ်ပါတယ်နော်
ဝါအဲ့တော့မနိုင်မှန်းပြီးတော့အမေရိကန်ကအဲ့ဒီစီရင်ပိုင်ခွင့်သုံးမျိုးရှိတယ်ပြပထမစီရင်ပိုင်ခွင့်နဲ့သူကပြန်သူနှုတ်ထွက်လိုက်တယ်မြန်မာကချိုးတင်လက်ခံထားခြင်းမရှိဘူးအမေရိကန်ကချိုးတင်လက်ခံထားခြင်းရှိတယ်ဒီမှုတွေမှာတခြားတစ်ဖက်ကလက်ခံရင်ကျွန်တော်တို့ကလည်းဒီ ICJ ရဲ့စီရင်ပိုင်ခွင့်ကိုလက်ခံပါလေဆိုအဲ့ဒါကိုရော်ကြီးပေးရမယ်လို့ဆုံးဖြတ်တယ်ဒါပေမဲ့ရော်ကြီးပမာဏကို ICJ ကနောက်မှတတ်မှတ်မယ်ဆိုပြီးပြောတယ်အဲ့ဒါကိုတတ်မှတ်ဖို့မြန်မာဘာသာကလုံခြုံရေးကောင်စီကိုတိုင်တယ်လုံခြုံရေးကောင်စီကအမေရိကန်ကကြီးနာကြီးဗီဒူအာနာရှိတော့ဗီဒူအာနာနဲ့ပယ်ချတယ်အဲ့ဒါနံပါတ်၁ပါနံပါတ်၂ကတခြားမှုတွေမှာတပ်ပြီးပြောရမယ်ဒီအမေရိကန်ကိုယ်တိုင်ကတရားလုံးလုတ်ပြီးတော့တရားစွဲတယ်အီရန်မှာ
တန်တမန်နေကိုတစားကံနေဖြစ်နေအီရန်ဆိုရဖမ်းတာလေချက်ချင်းလွတ်ပေးဖို့ဆိုတာတရားသူကြီး15ဦးသလုံးကဗမာပြည်မှာလည်းအဲ့လောက်တော့ဖြစ်မှာမဟုတ်ဘူးဒီဂမ်ဘီယာဆွဲတဲ့မှုမှာတရားသူကြီး15ဦးသလုံးကကန့်ွယ်မယ်မရှိကြားနိုင်မယ်မရှိချက်ချင်းလွတ်ပေးဖို့ဆုံးဖြတ်တယ်အီရန်ကမလိုက်တာဘာမှမတတ်နိုင်နောက်တစ်ခါနောက်6လကြာမှာအီရန်ဟာပြည်ပဆိုင်ရာဥပဒေဖောက်ဖျက်တယ်ဆိုပြီး7မဲ3မဲနဲ့ဆုံးဖြတ်တယ်ချက်ချင်းလွတ်ပေးဖို့အမိန်ပေးတယ်ဘယ်လွတ်လို့ရောနောက်တစ်ခါ9လအနေမှာသူတို့ချင်းနေအမေရိကန်ဆိုတာအီရန်နေရဲ့ဟာတွေကို freeze လုပ်ဖို့လုပ်တယ်တော့ genocide convention diplomatic relation convention ကိုနိုင်ငံလုံးအမေရိကန်နဲ့အီရန်ဒီဗမာပြည်ကိစ္စမှာမြန်မာနဲ့ဂမ်ဘီယာထိုးထားတယ်အဲ့ဒါဆိုရင်သဘောထားကွဲလက်မှရှိရင်တနိုင်ငံကတခြားတနိုင်ငံကိုရှောက်ထားနိုင်တယ်လို့ရေးထားတယ်အဲ့ဒီစီရင်ပိုင်ခွင့်ကတော့ထွက်လို့မရဘူးကိုယ်တိုင်ကထွက်မှာပဲအဲ့ဒီစီရင်ပိုင်ခွင့်ကိုငင်းလို့ရမှာအဲ့တော့ဘလောက်ကြာမလဲဆိုတာဟုတ်တယ်မလိုက်နာခဲ့တာရှိနောက်ဆုံးတစ်ချက်ကျွန်တော်ပြောမယ်နောက်ဆုံး1946ခုနှစ်ဒီဇင်ဘာလ19ရက်နေ့ကဒီအယ်ဘေးနီးယားကိုပေါင်း36ပေါင်းလားမသိဘူးရော်ကြီးပေးရမှာဗြိတိန်နိုင်ငံရေပိုင်နဲ့ရေလက်ကြားထဲမှာစစ်သင်္ဘောတွေဖြတ်ပွားလို့ဆိုပြီးတော့အဲ့ဒါကိုတရားသူကြီး12ဦး13ဦးကအမိန့်ချလာအယ်ဘေးနီးယားမပေးဘူးဘာလို့လဲမလို့မရဘူးမပေးတော့လူညွေးကောင်စီကိုဗြိတိန်ကတိုင်တယ်လို့ကျွန်တော်မကြားမိဘူးလူညွေးကောင်စီကအယ်ဘေးနီးယားကိုအရေးယူတယ်လို့ကျွန်တော်မကြားမိဘူးတော့1969ခုနှစ်မှာအယ်ဘေးနီးယားကွန်မြူနစ်အစိုးရဟောင်းပြုတ်သွားပြီးတော့နောက်အစိုးရတက်တော့အယ်ဘေးနီးယားကဗြိတိန်ကိုပြန်ပေးမယ်ဆိုတဲ့သတင်းကိုတော့ကျွန်တော်ဖတ်လိုက်ရတယ်အဲ့တော့ဘလောက်ပြန်ပေးတယ်အတိုးရင်းတော်တိုးရင်းပေါင်းကဘလောက်ပေးတယ်ဆိုတော့ကျွန်တော်မသိပါဘူးအဲ့တော့ဒီသုံးခုတခြားနိုင်ငံမှာဖြစ်ခဲ့တဲ့မလိုက်နာခဲ့တဲ့သုံးခုကိုပဲကျွန်တော်ဥပမာပေးပြပါစေဖြေပြပါစေ
ဥချစန္ဒာရဲ့မြမရေးတုံသက်ချက်စီစမရှင်အခုတော့ပြည်သူ့ကျန်းမာရေးကိုနာဆင်ကြရအောင်ပါဆရာဝန်ညွှန်ကြားချက်မပါပဲဟုတ်ကဲ့ဆေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်ဆေးတွေရောင်းချပေးနေတာဟာတော်တော်လေးအန္တရာယ်များတာပါဒီလိုလုပ်တာဟာလူထုရဲ့ကျန်းမာရေးမှာရေရှည်ဆိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းတာနဲ့ဆက်ဆေးတောက်တဲ့အလေအထတွေပပျောက်သွားအောင်အားလုံးဆောင်ရွက်ကြဖို့ဆိုတာဖြစ်ပါတယ်ဒီဒေါက်တာတန့်စော်ကနေတင်ဆက်ထားပါတယ်ရှင
်ကျမရဲ့ပညာပေးလုပ်ငန်းတွေကို NI အားတိုက်လှုပ်ဆောင်နေတယ်ဆိုပေမဲ့မြန်မာပြည်သူတွေကြားထဲမှာကျမရဲ့ကိစ္စနဲ့ပတ်သက်ပြီးတော့အယူဆမှားတွေဟာခိုင်ခိုင်မာမာရှိနေကြတာပါဆရာဝန်ညွှန်ကြားချက်ပါမှာတောက်လို့ရတဲ့ဆေးတွေကိုဆေးဆိုင်ငယ်လေးတွေမှာဆက်ဆေးဆိုပြီးဆရာဝန်ညွှန်ကြားချက်မပါဘဲဝယ်ယူတောက်သုံးနေကြတာဟာလည်းတိတာထင်ရှားတဲ့အယူဆမှားတစ်ခုဖြစ်ပါတယ်မိသားစုဆောင်ရှောက်ရေးဆရာဝန်တဦးအနေနဲ့လူနာတွေကိုကုသမှုပြုလုပ်တဲ့အခါမကြာခဏကြုံတွေ့ရလေရှိတဲ့အယူအဆမှားတွေအကြောင်းကိုဒေါက်တာကျော်ကျော်ဦးကအခုလိုပြောပါရစေ။
ကျွန်တော်တို့မြန်မာနိုင်ငံကဒီ educational status ကအရင်ကြီးအမြင့်ကြီးမဟုတ်တော့လူနာတွေကုတဲ့အချိန်ကျလို့ရှိရင်ကျွန်တော်တို့သိနာမလဲဘူးပေါ့နော်လူနာတွေကကျွန်တော်တို့ပေးတဲ့စေတီစာမတောက်တာမျိုးတွေရှိရဲပြီးတော့အယူအဆအမှားယွင်းတွေအများကြီးရှိရဲသူတို့ဒီမာယွန်းရဲ့ယူဆတွေပေါ့နော်ဆေးတွေဆိုရင်ဒီဆေးတွေကကြောက်ကက်ကိုထိတက်တယ်ပေါ့ဥပမာစီးတူကူတာတယ်ဆိုလို့ရှိရင်မဖော်မင်တောင်းကြောက်ကက်ထိတယ်ဆိုတော့ယူဆအမားတွေရှိရယ်ပြီးကျွန်တော်ပေးလိုက်တဲ့ဆေးတွေကိုတို့ကဒီတိုင်းရန်ကူတဲ့လူနာတွေရန်ကူတဲ့ဆရာဝန်တွေရှိရယ်ဗျဆရာဝန်မဟုတ်ပေါ့နော်ရန်ကူတဲ့ရှိရယ်တို့နဲ့ပေါင်းပြီးတော့ပြောင်းလိုက်တာမျိုးတွေရှိရယ်အာတေချာလိုက်မလုပ်တာပေါ့နော်လိုက်မလုပ်တဲ့ဟာမျိုးတိုင်းကျွန်တော်တို့ကကူတာတာခတ်ပါတယ်အဲ့လိုမျိုးတစ်ခုပေါ့နော်နောက်တစ်ခုကကျတော့ဆက်ဆေးတွေတောက်တဲ့ကိစ္စတွေအများကြီးရှိရပါတော့အဲ့တော့ဆက်ဆေးတွေအများကြီးတောက်ပြီးမှကျွန်တော်တို့ရှိလာတဲ့အချိန်တိုင်းကျွန်တော်တို့ကဒါတွေကမကောင်းပြောလို့ရှင်လဲသူတို့တိတ်လက်မခံတာမျိုးတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့တွေ့နေရတဲ့အခက်အခဲပါပြောလို့ရှင်ရက်ချင်းတွေတေချာပြန်မပြတာမျိုးတွေနာတာရှိပေးချက်တွေမှာရက်ချင်းပြန်မပြရလဲကျွန်တော်တို့အတွက်အခက်အခဲပေါ့နော်ခက်ခူးတာတဲ့အချိန်မှာမျိုးတွေအခက်အခဲတွေ့ရပါတယ
်ဆရာဝန်ညွှန်ကြားချက်နဲ့တုံးဆွဲရတဲ့ဈေးဝါတွေထဲမှာရေတူတုံးဆွဲရင်ခဏတာကောင်းကျိုးရနိုင်ပေမဲ့ရေရှည်တုံးဆွဲမယ်ဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရနိုင်တဲ့ဆေးဝါးတွေပါရှိနေတာကြောင့်ရေရှည်တုံးဆွဲတာမျိုးမဖြစ်အောင်ဆရာဝန်တွေကသတိပြုချက်မှတ်ပေးနေရတာပါဒီလိုဆေးဝါးမျိုးတွေကိုဆေးဆိုင်ငယ်လေးတွေမှာဆက်ဆေးစုပြီးအလွယ်တကူဝယ်ယူတုံးဆွဲနေကြတာကြောင့်ဆေးဝါးကြောင့်ဖြစ်တဲ့ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကြုံတွေ့နေကြရတယ်လို့အကျော်အစ်နဲ့ကိုရင်ကပြန်လည်တန်ဆွမ်းရေးအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာရင်မင်းစိုးကပြောပါတယ
်ကျွမ်းကျင်တဲ့ဆရာဝန်တွေနဲ့ခုတတာနဲ့ပါပြီးတော့ဟိုမလိုလားပဲနဲ့လေဆက်ဆေးလေးတွေကိုဆွဲတောက်တာတော့ဒါမျိုးတွေတွေ့ရတယ်တွေ့ရတဲ့အခါကျတော့ဟိုယောဂါယောဂါရှိရပြီဆိုလို့ရှိရင်တက်ကြွနဲ့ဆရာအောင်နဲ့ဆွေးနွေးပါသူတို့ညွှန်ကြားတဲ့ဟာတွေကိုဖိုင်တာပေါ့အရေးကြီးတာပေါ့နော်ဒါကျမ်းမာရေးဘုဒ္ဓတာနေပါလို့ဖြစ်တာ နော်ဘာလို့လဲဆိုတော့ဟိုဒီဆက်စေးတွေနောက်ဆက်တဲ့အနေရတော့ဒါတွေကိုသိချနားမလည်လို့ဖြစ်တာပေါ့နော်အဲ့တော့မကျွန်မရဲ့ဘုဒ္ဓတာရှိဖို့လည်းအရေးကြီးပါတယ်ကျွန်မရဲ့ဘုဒ္ဓတာရှိတောင်ဟိုကျွန်မရင်းနဲ့ပတ်သက်တဲ့စာဆောင်တွေကိုဖတ်ပေးပါ
မြန်မာနိုင်ငံရဲ့အနေနဲ့အရရဲ့မှာဆက်စေးတွေကိုကောင်းစဉ်အမျိုးမျိုးနဲ့တုံ့ဆဲနေကြတာပါဖြာနာကိုက်ခဲတာကနေစပြီးခေါင်းမူးတွေးတူတာတွေအထိဆံဝင်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးတုံ့ဆဲနေကြတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးအတွက်ဆွေရင်စရာတစ်ခုဖြစ်လို့နေပါတယ်။ဆံဝင်နေနေနဲ့ကိုယ်စီရောက်လာတဲ့လူနာတွေကိုဖြစ်နေတဲ့ရောဂါတစ်ခုတည်းကိုကုသနေရုံနဲ့မလုံလောက်ပဲမမှန်ကန်တဲ့ယူဆမှားတွေကိုလည်းပြုပြင်တင်မဲ့ပေးဖို့လိုတယ်လို့အထွေထွေရောဂါကုဆံဝင်တူဖြစ်သူဒေါက်တာဝင်းလင်သိန်းကပြောပါတယ်
။ယူဆမှားတွေကတော့အများကြီးရှိပါတယ်။ဟုတ်ကဲ့။အများကြီးရှိတော့ဒီယူဆအမှားတွေကိုကျွန်တော်တို့ကနော်အဲလူနာတယောက်ကိုဆေးကုတဲ့အခါမှာပေါ့နော်အဲကျွန်တော်တို့မှာဗာရှိတယ်ဆိုတော့ဆေးကုတဲ့မော်ဒယ်လေးဆိုတာရှိတယ်ရှိရကကြတော့အဲ့ဒီမှာကျွန်တော်တို့ Stoddard and Davis ဆိုတာရှိတယ် Stoddard and Davis model ပေါ့အဲ့ဒီ model မှာကြတော့သူကဗာလဲဆိုလူနာတယောက်ကိုယောဂဝေဒနာကိုကြည့်တဲ့အခါပေါ့နော်ကြည့်တဲ့အခါမှာဘာပါကြည့်ရမလဲဆိုတော့သူ့ရဲ့ဒီမမှန်ကန်တဲ့နော် Help seeking behavior ပေါ့သူ့ရဲ့ကျွန်တော်တို့ဆေးကုတဲ့နေရာမှာပေါ့နော်သူမှားရတဲ့အယူဆတွေရှိနေရင်အဲ့ဒါတွေပြန်ပြင်ပေးရမယ်ပေါ့နော်ဥပမာကျွန်တော်တို့ဆက်ဆေးတောက်တဲ့ခါမျိုးပေါ့နော်ဆက်ဆေးတောက်တယ်ပေါ့နေမကောင်းဘူးပေါ့နေမကောင်းတဲ့ခါမှာဆရာဝန်မပြဘဲနဲ့ပေါ့ကျွန်တော်တို့လီးဆက်ရဆိုင်နေမှာပေါ့နော်သွေးသွားချိန်ကြတယ်အဲ့လိုဆက်ဆေးတောက်ကြတယ်အဲ့လိုပေါ့နော်ဖျားရင်လည်းအဲ့လိုဆက်ဆေးတောက်ကြအဲ့လိုအယူဆတွေကအယူဆမှားတွေပေါ့နော်အဲ့ယူဆမှားတွေကိုကျွန်တော်တို့ကပြုပြင်ပေးဖို့လိုတာပေါ့နော်
တဆိုင်ရာအာနာဝိုင်အဖွဲ့စည်းတွေရဲ့အရေးယူမှုအားနည်းနေခြင်းဟာစေးဆိုင်ငယ်လေးတွေမှာဆက်ဆေးရောင်းချမှုတွေကိုအားကောင်းလာစေမှာပါစေကုသမှုပေးနေတဲ့ဆရာဝန်တွေအနေနဲ့လည်းလူနာတွေရဲ့ငွေကြေးတက်နိုင်မှုအခြေအနေတွေကိုပါထည့်သွင်းစဉ်းစားပြီးတင့်တော်တဲ့စစ်ဆေးကုသမှုတွေကိုရွေးချယ်ပြုလုပ်ပေးဖို့လိုတယ်လို့ထိကတန်ရာနဲ့အယူချောစစ်ဆန်ရာခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူတဘက်ဘောင်မောက်ခဒေါက်တာတန်စင်နိုင်ကအခုလိုပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံအနေထားရတော့နော်မြန်မာလူနာတွေကိုကိုယ်စေကုသတဲ့နေရာမှာတော့အဲကျွန်တော်တို့ဘတ်ဂျက်ပေါ့နော်ဟိုကျွန်တော်တို့အတိုင်းရှင်းတဲ့နိုင်ငံထဲမှာပါတာဟုတ်နော်ဒီနိုင်ငံမှာပါတာဆိုတော့ကိုယ်လှုပ်ချင်တဲ့အဲဟာဒီအကုန်လုံးရှောက်လို့လို့မရဘူးလူနာကိုလည်းကြည့်ရမယ်သူ့ရဲ့ budget နဲ့သူ့ရဲ့ဟို affordable တက်နိုင်မှုနေပေါ့မူတည်ပြီးတော့ကုသတယ်အဲဒါကြောင့်အဲ့ဒီနှစ်ခုရဲ့ကွာဟာချက်မှာလည်းနည်းနည်းအခက်အခဲလေးရှိနေတယ
်ဆံဝင်ညွှန်ကြားချက်မပါဘဲစေးဆိုင်ငယ်လေးတွေမှာဆေးဆက်ပြီးဆက်ဆေးတွေရောင်းချပေးနေတာဟာမြန်မာပြည်သူလူထုရဲ့ကျန်းမာရေးမှာရေရှည်စိုးကျိုးတွေဖြစ်စေနိုင်တာကြောင့်ဆက်ဆေးရောင်းလာတဲ့ဆက်ဆေးတောက်တဲ့လေထရီပပျောက်တော့အောင်ဝမ်းမှုကူညီဆောင်ရွက်ပေးကြဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန့်စောတင်ဆက်နေတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေနေ့အစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်အခုတော့ကျမတို့ဒီ VOE ရဲ့ mix set ဒီလုံးကိုကျမတို့ mix set ပေးကြပါတယ
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်ကြာတာပြင်းနေနေတဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုတင်ဆက်ပေးနေပါရှင်ဒီစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့မဆုမြမွန်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ရမှာပါဖိလစ်ပိုင်နိုင်ငံမှာအခုနှစ်ကျင်းပတဲ့အကြိမ်30မြောက်စီဂိမ်းအရှိတောင်အာရှအားကစားပြိုင်ပွဲတွေမှာ electronic အားကစား e-sports ကိုစုတစိတ်ပေးတဲ့အားကစားအနေနဲ့ပထမဆုံးကြိမ်ထည့်သွင်းကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကလည်း game 3မျိုးမှာဝင်ပြိုင်ခဲ့ကြပါတယ်။ e-sports အားကစားကိုနိုင်ငံတကာအားကစားပြိုင်ပွဲတွေမှာစုပေးတဲ့အားကစားနည်းတစ်ခုအနေနဲ့ပထမဆုံးကျင်းပခဲ့တာမို့တနေ့မှာ Olympic ပြိုင်ပွဲအထိဝင်နိုင်ဖို့မျှော်လင့်ကြတဲ့အကြောင်းမဆူမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်ကနေပြောပြမှာပါရှင
် This is a very very historic day because for the first time esports will be played in the Southeast Asian Games
Esports electronic အားကစားကိုအရှိတောင်အာရှအားကစားပြိုင်ပွဲစီဂိမ်းမှာအားကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွမ်မြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီဂိမ်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အားကစားနည်းစုစုပေါင်း56မျိုးတွေကမှ e-sports အားကစားနည်းကိုစုတစိတ်ပေးတဲ့အားကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ e-sports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ3မျိုးအတွက်ကိုယ်စားပြုသွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်။Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်းသုံးမျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါတယ်။
ဟုတ်ကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အကစားတစ်ခုအနေနဲ့တောက်ရှင်မဲရတာဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ကသူတို့ဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမဦးဆုံးသောအိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစုကြည့်အတွက်အဓိကထားကစားလာကြတဲ့ e-sports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား e-sports အသင်းမန်နေဂျာFadawu Sashim ga pyo ba de
we feel very honored that we get the recognition that we been longing for
ကျွန်တော်တို့အရင်တည်းကဖြစ်စေခြင်းတွေလို့အတိအမှတ်ပြုခံရတဲ့အတွက်တိတ်ဂုဏ်ယူပါတယ်ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်ပုံမှန်အဖြစ် e-sports ကိုစုကြည့်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရဖို့ကစားကြတာမို့မတူပါဘူးတနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်
စီဂိမ်းမှာ e-sports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ e-sports ဆိုတာဂိမ်းမဟုတ်တော့ဘူး။အားကစားတစ်ခုဖြစ်လာပြီဆိုပြီးအမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ e-sports လူငယ်တွေအတွက်အင်မတန်မှအရေးပါတဲ့အပြောင်းအလဲအဲ့အပြောင်းအလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်ထို့အတူပဲနိုင်ငံတော်ကပုံပြီးတော့ supportive ဖြစ်လာမယ်ပေါ့နော်ဒါအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမို့ e-sports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် e-sports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့ဂိမ်းကစားရတာမှန်ပေမဲ့ကိုလက်ကျမ်းမာရေးနဲ့စိတ်ကျမ်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
် e-sport ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရတယ်လို့တခြားအားကစားတွေမှာမတွေ့ရတဲ့ fine key software ကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်ဆိုတော့ nervous system ရဲ့ reflex တွေကောင်းဖို့အရန်ကိုလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒီ nervous system reflex ကောင်းလာအောင်ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်brain အတွက်ဆိုလို့ရှိရင်လည်းဒီနေ့ရက် mental power strong ဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ငြိမ်အောင်ပေါ့နော်ဒီ meditation အပိုင်းလေးတွေလည်းထည့်ပေးရပေါ့နော်ဒီနေ့ရက်ပြင် yoga တို့ brain အတွက်တရားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ငြိမ်ဖို့ဆိုဟုတ်ကဲ့
e-sports ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Reza Savia ကလည်းအခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day but actually for Hearthstone in particular for example our practice day starts with physical exercise
ကျွန်တော်တို့ကိုတနေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့တနေ့တာကိုကျန်းမာရေးလေ့ကျင့်ခန်းတွေနဲ့စတာပါဂိမ်းကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထလျှောက်တာတို့ကိုယ်လက်လေ့ကျင့်ခန်းလုပ်တာတို့ကိုတနေ့လုံးလုပ်နေရပါတယ်
အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဖွဲ့ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အကစားနည်းကို sea game ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the sea games and eventually
e-sports အကစားတွေကို sea game တွေမှာထည့်သွင်းနိုင်တဲ့အထိဖြစ်လာတာတိတ်ကိုအံ့ဩစရာကောင်းပါတယ်။စီရင်ကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေထိတနည်းနည်းမှရောက်ကောင်းရောက်လာနိုင်ပါတယ
်စင်ကာပူ e-sports အသင်းက Thomas Maria Kopenkiewicz ကပြောသွားတာပါ SEA Game e-sports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူးဒါပေမဲ့အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲနံ
ပါတ်၁ကတော့ human resource ပေါ့နော် human resource တနည်းအားဖြင့်ပြောရရင် coach တွေလိုတယ်သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ coach ဆိုတာဖြစ်လာတာအခုကဗမာနိုင်ငံမှာဒါ first generation ကစားသမားတွေပဲရှိတယ်ဆိုတော့ coach ဆိုတာမဖြစ်သေးဘူးဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ရှာကဘာပေါ်မှာလဲရှာပါတယ် coach ဆိုတာဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာပြီးတော့ဗမာနိုင်ငံကိုဟိုခေါ်ပြီးတော့ကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြီးတော့ဒီ coach တွေကိုဝေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းရောနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုအဆင်ပြေပါတယ်ဟုတ
် electronic အကစား e-sports ဟာအနာဂတ်အားကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ electronic အားကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အားကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-လိုက်ပြီးအကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sport ကကမ္ဘာနဲ့ရေမောင်တိုင်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကလေးနဲ့စပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဖြစ်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကြာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sports ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှစီးဂိမ်းပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါလိမ့်ရှင
်။မဆုမြတ်မုံတင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်။ကြာတာပရိနေနေနဲ့ခင်အစီအစဉ်တွေသတင်းချင်းချုပ်ကိုတင်ဆက်ဖို့ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစွဲချက်နှစ်ခုနဲ့တရားစွဲဆိုရေးအတွက်အောက်လွှတ်တော်မှာပါတီကြီးနှစ်ခါလွှတ်တော်မှတ်တွေအခုသတင်းကြေညာချိန်ထိအခြေတင်ပြောဆိုနေကြသေးပါဒီကနေ့ဒေသဆန်တော်ချိန်ညဘက်မှာတော့မဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားကြပါတယ်အာဏာလွှဲသုံးစားလုပ်မှုကွန်ကရစ်လုပ်ငန်းတွေကိုနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုတရားစွဲဖို့အောက်လွှတ်တော်တရားရေးကော်မတီမှာပြီးခဲ့တဲ့ရက်ပိုင်းကအတည်ပြုပြီးတဲ့နောက်အခုအောက်လွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ဖို့အခြေတင်ပြောဆိုနေကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာနိုင်ငံသားပြည်မှုဆိုင်ရာဥပဒေသေးပေါ်စန္ဒပြကောက်ကွက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယအဆင့်မြင့်တာဝန်ရှိသူတွေဗိုလ်ထုနေကတွေ့ဆုံဆွေးနွေးပါတယ်။ဒါမှဒေါ်နယ်ထရမ့်အစိုးရဟာတရုတ်နဲ့မြန်မာနိုင်ငံမှာမွတ်စလင်နဲ့တခြားလူနည်းစုတွေပေါ်ဖိနှိပ်မှုတွေကိုအပြင်းထန်ဝေဖန်ပြောဆိုထားပေမဲ့အိန္ဒိယနိုင်ငံရဲ့အငင်းပွားပွဲအခုဥပဒေသေးနဲ့ပတ်သက်လို့တော့နှုတ်ဆက်နေစေဖြစ်ပါတယ်။အဲဒီဥပဒေသေးပေါ်စန္ဒပြကောက်ကွက်ပွဲတွေကတော့အိန္ဒိယနိုင်ငံမှာနိုင်ငံတော်ဝန်ဆက်ပြီးတော့ဖြစ်နေသေးပါဥပဒေနဲ့ပတ်သက်တဲ့ကြားနာပွဲတွေကိုတရားရုံးချုပ်ကဆိုင်းငံ့ထားတဲ့အချိန်မှာပဲဂူဝါဟာတီ၊ချန်နိုင်၊နိုင်ငံတော်ပိုင်းတမီလနာဒူမြို့တော်မွန်ဘိုင်နဲ့တခြားပြည်နယ်တွေထိဆန္ဒပြပွဲတွေပြန့်နှံ့ဖြစ်ပွားနေပါတယ်။ရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလက်မခံနိုင်ရတာဟာနဲ့ပတ်သက်ပြီးတော့ဥပဒေကြောင်အချက်လက်တွေ၊သမိုင်းကြောင်အချက်လက်တွေကိုအခြေခံပြီးလက်မခံနိုင်တဲ့အကြောင်းရင်းကိုဒုက္ခသည်တွေကိုရှင်းပြခဲ့တဲ့အကြောင်းကောက်ဆက်ဘဇားဒေသကကူတူပါလုံဒုက္ခသည်စခန်းကိုတောခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာဖွဲ့စည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကဗိုလ်ထုနေမှာပြောပါတယ်ဦးချမ်းအေးဦးဆောင်တဲ့မြန်မာကုသလေဖွဲ့ဟာဒီဇင်ဘာလ16ရက်နေ့ကဒုက္ခသည်စခန်းကိုတောပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတာပါခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်မြတစင်အောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Darryl Smith ပါရှင်ကြာတာပတိနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွှားကသောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းထူးကျေးဇူးတင်ပါတယ်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.